မြန်မာနိုင်ငံမှာလာမယ့်လတွေအတွင်းလူသန်းနဲ့ချီပြီးတော့စားနပ်ရိက္ခာအခက်တွေ့နိုင်တယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကသတိပေးပါတယ
် WFP has estimated that over the next 6 months as many as 3.4 million
လာမယ့်6လအတွင်းခန့်မှန်းခြေလူဦးရေ3သန်း4သိန်းလောက်အစားအသောက်မလုံလောက်တဲ့အခြေအနေကိုစိုးရိမ်ပွေရအဆင့်ရင်ဆိုင်ရနိုင်တယ်လို့ WFP ကခန့်မှန်းထားပြီးကျွန်တော်တို့ကိုယ်တိုင်နဲ့တခြားအဖွဲ့အစည်းတွေစီကအကူအညီတွေလိုလာနိုင်ပါတယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယဌာနညွှန်ကြားရေးမှူး Marcus Pryor က AP သတင်းဌာနနဲ့ဗုဒ္ဓဟူးနေ့ကမေးမြန်းခန်းအတွင်းမှာပြောဆိုသွားပါတယ်။ဗန်လုံငန်းလည်ပတ်မှုတစ်စိတ်တစ်ပိုင်းရပ်ဆိုင်းနေတာကြောင့်မြန်မာနိုင်ငံအတွင်းငွေလွှဲတာပြည်ပကနေငွေပေးပို့တာတွေမလုပ်နိုင်တော့ဘဲနဲ့အခက်အခဲနဲ့ရင်ဆိုင်နေရတာဈေးကွက်မှာစားနေရခါရှားပါလာနိုင်တာစတဲ့အခြေအနေတွေကိုသူကထောက်ပြပြီးတော့အခုလိုသတိပေးတာပါ။ COVID-19 ရောဂါကူးစက်မှာဆိုရင်ပြီးတော့လုပ်ငန်းတွေရပ်ဆိုင်းထားတဲ့အတွက်ဆင်းရဲနွမ်းပါတဲ့အခြေအနေပိုဆိုးလာတဲ့အထူးသဖြင့်ဆင်းရဲဖုံးဒေသတွေမှာနေထိုင်သူတွေဟာအခုပေါ်ပေါက်လာတဲ့နိုင်ငံရေးအကျပ်အတည်းကြောင့်ရက်တည်ရေးအတွက်အခက်အခဲတွေထပ်ပြီးကြုံနေရတယ်လို့လည်းသူကပြောပါတယ်။ကုန်ထုတ်လုပ်မှုလုပ်ငန်းတွေစောက်လုပ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာအလုပ်သမားအတော်များများအလုပ်ပြုတ်တာကြောင့်မြူပြစင်ကြေဖုံးမှာအစားအစာဝယ်ဖို့တော့ငွေကြေးမတက်နိုင်တဲ့အခြေအနေနဲ့ပို့ပြီးတော့ကြုံလာနေရတဲ့အကြောင်းလဲ WFP တာဝန်ရှိသူတွေကသတိပေးနေပါတယ်ရှင်။